ဦးကြီးမြင့်အနေနဲ့ကျွန်တော်ရွေးကောက်ပွဲအောင်နိုင်ရေးအတွက်ဘယ်လိုတွေများပြင်ဆင်ထားပါသလဲခင်ဗ
ျလောလောဆယ်စီမံခြင်းကိုနှစ်ပိုင်းဆွဲထားပါတယ်အဲတပိုင်းကတော့ကျွန်တော်ပြည်သူတွေနဲ့ထိတွေ့မှု politic look ပေါ့နော်ကျွန်တော်ဆောင်ရွက်ဖို့အတွက်ကျွန်တော်လုပ်ထားပါတယ်တပိုင်းကတော့ကျွန်တော်မော်တော်ယာဉ်နဲ့ရက်ကွက်အတွင်းကိုဟာလာဒုတ်တူတူသွားဖို့အတွက်ကျွန်တော်စီမံချက်ချထားပါတယ
်ဒီကုံမျိုးသစ်မြောက်ပိုင်းနေပြီးတော့ဝင်ရောက်ရှင်းပြိုင်မယ်ဆိုတော့ဒီကုံမျိုးသစ်မြောက်ပိုင်းအခြေအနေတွေကိုဘာလို့များလေ့လာထားမျိုးရှိလဲခင်ဗျ
16ရက်ကိုရနေပြီးတော့50တဲ့ရက်ခွက်တည်းရှိပါတယ်အငိမ့်စားတွေများပါဘာသာအငိမ့်စားတွေဖြစ်တဲ့အတွက်ကြောင့်သူတို့ကအငိမ့်စားအနေနဲ့အေးအေးချမ်းချမ်းပဲနေထိုင်ကြပါသူတို့ရဲ့သားသမီးတွေချွေးမတွေမိတွေနဲ့သူတို့နေထိုင်ကြတယ်အဲ့လိုနေထိုင်တဲ့အခါမှာသူတို့ရဲ့ကြွားရည်လာရည်အခက်အခဲတွေလျှက်စင်မိအခက်အခဲတွေနောက်ဝန်းစားရှာဖွေတဲ့နေရာမှာမပြေလည်တာတွေရှိတယ်လို့ကျွန်တော်သိရပါတယ်
ဒီကုံမျိုးသစ်မြောက်ပိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့တခြားပါတီတွေဖြစ်တဲ့ NLD တို့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတို့ကျွန်တော်တို့ရှိပါတယ်။အဲ့ဒီပါတီကြီးတွေထက်ကြော်ပြီးတော့ပေါ့နော်အောင်နိုင်အောင်ဘယ်လိုများနှီးပြွားတွေနဲ့ချမှတ်ပြီးဆောင်ရွက်ဖို့ပြင်ဆင်ထားပါသလဲ
။ကျွန်တော်ကတော့ဒီဥပဒေပြင်ဆင်ရှင်တယောက်ဖြစ်ပါတယ်။တရားသူကြီးအဖြစ်တရားရုံးချုပ်မှာကျွန်တော်ဆောင်ရွက်ခဲ့ပါတယ်။တရားသူကြီးလုပ်တဲ့34ရက်ရှိပါတယ်။အဲကျွန်တော်ဥပဒေကြွမ်းကျင်တဲ့အတွက်ကြောင့်ပြည်သူတွေကိုကျွန်တော်တို့ရဲ့တွတ်တင်မှုကိုကာကွယ်ပေးမယ်ဥပဒေတွေကိုပြင်ဆင်ပေးဖို့အဓိကလိုပါတယ်လို့ကျွန်တော်ယူဆပါတယ်။နောက်တစ်ခုကတော့ဒီပြည်သူတွေမှာဟာလာမတရားမှုတွေခွဲရေးတွေနင့်နာဆုံးရှုံးနေတာကိုကျွန်တော်ဥပဒေရဲ့ရှုထောင့်အနေနဲ့ကျွန်တော်ဆောင်ရွက်ပေးနိုင်အောင်ကျွန်တော်ဟာလာအနေနဲ့ကြိုးစားပြီးတော့ကျွန်တော်ဆောင်ရွက်နေပါတယ်။ NDF မှာကျွန်တော်ဥပဒေဘူခွဲခေါင်းဆောင်ဖြစ်ပါတယ်။ NDF မှာကျွန်တော်လုံရင်နဲ့ကျွန်တော်ပြည်သူ့လွှတ်တော်ကိုကျွန်တော်ဥပဒေကြမ်းရေးဆွဲပေးတဲ့ဥပဒေနဲ့ပတ်သက်တဲ့အမေးတွေအဆိုးတွေကျွန်တော်တင်ပြဘူးတယ်။ကျွန်တော်အဲ့ဒါတွေဆောင်ရွက်ခဲ့တာကျွန်တော်မှတ်မိတော့ဆိုရင်အစိတ်30လောက်ရှိပါတယ်။အဲ့ဒီဟာတွေက NDF အနိုင်ရဖို့အတွက်ကျွန်တော်ပြည်သူ့လွှတ်တော်အမိုင်အနိုင်ရနိုင်ဖို့အတွက်နှိပ်ပြီးခါကျွန်တော်ယူဆပါတယ်။
ဥပဒေတမားတယောက်လည်းဖြစ်တဲ့အခါကျတော့ပြည်သူတွေအတွက်လက်တလောအရေးကြီးကြီးလိုအပ်နေတဲ့ဥပဒေတွေကပါတီမင်းဖြစ်မယ်လို့အငယ်သုံးသပ်ထားလဲ
ပြည်သူတွေအတွက်ကအမှန်တကယ်လိုအပ်တာတော့အလုံးလင်းမဲ့ပပျောက်ရေးဟာလားဆင်းရဲနှွမ်းပါတဲ့လူငယ်တွေပေါ့ဗျာဒီလူငယ်တွေအတွက်ကိုကျွန်တော်တို့ထောက်ကူပြုတဲ့အဖွဲ့အစည်းတခုလိုအပ်နေတယ်လူငယ်တွေထောက်ကူပြုမဲ့ဥပဒေတရားလိုအပ်နေတယ် youth law ပုံစံမျိုးအဲ့ဒါလိုအပ်တယ်
အင်္ဂါသာလာမယ့်ရွေးကောက်ပွဲမှာအနိုင်ရခဲ့မယ်ဆိုလို့ရှိရင်ဒီလွှတ်တော်တွေရောက်လို့ရှိရင်လူငယ်တွေအတွက်ဥပဒေရေးဆွဲပေးမယ်လို့ပြောဆိုလိုတာလား
ဟုတ်ကဲ့
ခုကျွန်တော်တို့လာမယ့်ရွေးကောက်ပွဲကာလမှာဘလို့အဟန်တာအခက်အခဲမျိုးတွေမြဲဖြစ်ပေါ်လာနိုင်တယ်လို့အင်္ဂါမှန်းဆတာမျိုးရှိလဲခင်ဗ
ျဒီ2015ရွေးကောက်ပွဲကအင်မတန်ကိုကျွန်တော်တို့အတွက်ပြန်ဆိုင်မှုကြီးမားတဲ့အနေဓာတ်တရားလို့ကျွန်တော်ပြောချင်ပါတယ်။ဘာကြောင့်လဲဆိုတော့အခုကျွန်တော်ပြည်သူ့လွှတ်တော်မှာတော့9ရောင်းဝင်ပြန်ရတယ်။အခုကျွန်တော်တို့ဒီတကုံမျိုးသစ်မြောက်ပိုင်းမှာဆိုရင်ကျွန်တော်တို့ဟာလားမဲက3,200ဝန်းကျင်လောက်ရှိတယ်ခဏရောက်တော့ဝင်ပြီးရွေးပြိုင်မယ်ဆိုမဲတဲ့ပြားသွားနိုင်ဒီဟာကကျွန်တော်တို့အခက်ခဲပဲ
အမျိုးသားဒီမိုကရေစီအင်အားစုပါတီမှာကြီးမယ်ဆိုလို့ရှိရင်ဒီအမျိုးပါသာသာသနာဆောင်ရှောက်ရေးအဖွဲ့ပေါ့နော်မဟာဘာသာအဖွဲ့နဲ့နီးနီးကပ်ကပ်ပူးပေါင်းတာတွေမျိုးတချို့တွေတွေ့ရပါတယ်ဥပမာတွတ်တော်ကိုစတဲ့တော်ခင်ဝိုင်းကြီးဆိုလို့ရှိရင်တတော်ကိုနီးနီးကပ်ကပ်မျိုးပါသာသာသနာဆောင်ရှောက်ရေးအတွက်ဆိုပြီးတော့ခေါ်ပြောပွဲတွေလုပ်တာတွေဆွေးနွေးပွဲတွေလုပ်တာတွေစသဖြင့်ကျွန်တော်တို့တွေ့ရပါတယ်ဒါအရင်ကာလတော့ပေါ့လေအခုဒီရွေးကောက်ပွဲကာလမှာရောမဟာဘာသာအဖွဲ့အနေနဲ့အင်ကယ်တို့ NDF ပါတီကိုဘယ်လိုများကူညီထောက်ပံ့မှုတွေဝိုင်းဝန်းပံ့ပိုးမှုတွေလှောက်ဆောင်လာမျိုးရှိပါသလဲခင်ဗျ
နိုင်ငံရေးလို့တာကကျွန်တော်နိုင်ငံရေးအမျိုးသားရေးကျွန်တော်တိုင်းပြည်တွေလို့ဆိုတော့ကျွန်တော်တိုင်းပြည်မှာဟာလာလူမျိုးတွေရှိတယ်ဟာလာမြန်မာမွန်ရခိုင်ရှမ်းချင်းချင်းကရင်ကရဒီလူမျိုးတွေရှိတယ်ဒီလူမျိုးတွေကြောင့်ကျွန်တော်ပြောတယ်ဒီလူမျိုးတွေနဲ့ကျွန်တော်လုပ်တယ်ဒီဘာသာရေးနဲ့နိုင်ငံရေးနဲ့တခြားစီခွဲထားတယ်ဘာကြောင့်လဲဆိုဖွဲ့စည်းပုတ်ချင်းကဥပဒေပုံမှန်4-6ရောက်ခေါက်မှာကျွန်တော်နိုင်ငံရေးကျွန်တော်ကဘာသာရေးနဲ့ခွဲခြားပြီးတော့ကျွန်တော်ကျက်တော့မှာပါအခုလည်းကျွန်တော်တို့ဒါတွေအသုံးမပြုပါဒီဒေါက်ကင်ဝန်းကြီးရဲ့ခင်ကတော့ဒီလိုဆောင်ရွက်ခဲ့ဘူးတယ်ဆိုတာသူကဟိုဗုဒ္ဓဘာသာကိုသူကယုံကြည်ပြီးတော့လေးစားတဲ့လူဖြစ်တယ်
အဲ့တော့အင်္ဂယ်ဆိုလိုတာဘာဘာသာအဖွဲ့ရအင်္ဂယ်တို့အတွက်ကူညီထောက်ပံ့မှုဘာမှလှုပ်ဆောင်ပေးတာမျိုးမရှိဘူးလို့ပြောချင်တာလား
ဟုတ်ကဲ့မရှိပါဘူးအမှန်တကယ်လည်းမရှိပါဘူးကျွန်တော်တို့စီယုံရေးသွားတယ်ဆိုတာကျွန်တော်တို့ပတ်ဆက်နေသွားတယ်ကျွန်တော်တို့ဘယ်သူမှထောက်ပံ့မရှိပါဘူးကျွန်တော်တို့ကလည်းဟိုထောက်ပံ့မရှိပါဘူး
ဒီလာမယ့်ရွေးကောက်ပွဲကာလပြီးလို့ရှိရင်ပေါ့ NDF ပါတီကလည်းကိုယ်စားလှယ်တချို့နိုင်ခဲ့လို့ရှိလို့ရှိရင်ပေါ့လေကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့ပူးပေါင်းဆောင်ရွက်ဖို့သဘောထားမျိုးကိုအင်္ဂါတို့စဉ်းစားထားတာမျိုးရှိလာမယ
်ရွေးကောက်ပွဲနိုင်လို့ရှိရင်လည်းဒီမိုကရက်တစ်တွေနဲ့ပဲကျွန်တော်သွားလိုက်မယ်လို့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့သွားတာဒီမိုကရက်တစ်တွေဒီမိုကရေစီနဲ့သွားတာလေဟာလားဟိုဘက်ကအနာရပါတီဆိုတာကလည်းသူတို့ကလမ်းစဉ်ရမူဝါဒရဲ့အသေးချာမရှိဘူးလေဗျာပြည်သူတွေကောင်းအောင်လုပ်မယ်ဆိုတော့သူတို့ပြောတာအဲ့တော့လမ်းစဉ်မူဝါဒရှိတဲ့ပါတီနဲ့သွားရင်တော့ပိုကောင်းတာပေါ့ဗျာကျွန်တော်လမ်းစဉ်ရှိတယ်ကျွန်တော်လမ်းစဉ်နဲ့မတူဘဲနဲ့သွားပေါင်းလို့မရဘူးဗျဘိုးကောင်တီကတော့တန်းပြီကောင်းစားရေးအတွက်ဘယ်လိုစဉ်းစားမလဲဆိုသူစဉ်းစားတဲ့ဟာခြေကောင်းရှိနေတာလို့ဖြစ်မယ်လို့တော့ကျွန်တော်မပြောနိုင်ပါဘူးကျွန်တော်တယောက်တည်းသဘောအားလဲကျွန်တော်ဒီမိုကရက်တစ်နေနဲ့မပေါင်းဘူးကျွန်တော်သွားပါမယ်လို့ကျွန်တော်ပြောချင်ပါတယ
် RFA ကိုအခုလို့ဖြည့်ချပေးတဲ့အတွက်အကယ်ဦးကြီးမြင့်ကိုကျေးဇူးများကြီးတင်ပါတယ်ခင်ဗျ
ကျွန်တော်ကလည်း RFA ကိုအများကြီးကျေးဇူးတင်ပါတယ်